လိုင်းစင်မရှိဘဲငွေလွှဲလုပ်ငန်းလုပ်ကင်နေတဲ့ပြည်တွင်းကဟွန်ဒီလုပ်ငန်း69ခုကိုစစ်ဆေးနေပြီးအဲ့ဒီအထက်ကအယောက်20ခုအရေးယူထားတယ်လို့မြန်မာဗဟိုဘဏ်ကဇန်နဝါရီ12ရက်နေ့စွဲနဲ့ထုတ်ပြန်လိုက်ပါတယ်။ဒီဟွန်ဒီလုပ်ငန်းတွေဟာထိုင်းတရုတ်နဲ့မလေးရှားနိုင်ငံကလွှဲပေးလိုက်တဲ့မြန်မာအလုပ်သမားတွေရဲ့လစာငွေကိုပြည်တွင်းမှာကျပ်ငွေနဲ့ပြန်ပြီးလဲလှယ်ရယူခဲ့တယ်လို့ဗဟိုဘဏ်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီပါရောက်မြန်မာတွေနေရက်ကိုငွေပြန်လွှဲတဲ့အခါမှာဗဟိုဘဏ်ကနေအတိအမှတ်ပြုပြီးလွှဲခွင့်ရထားတဲ့ဘဏ်တွေငွေကြေးအဖွဲ့အစည်းတွေကနေလွှဲပြောင်းပေးဖို့ဗဟိုဘဏ်ကထပ်ပြီးအတိပေးထားပါတယ်။ဒီနီးလန်းတဲ့လစာငွေရဲ့25ရာခိုင်နှုန်းကိုပြည်တွင်းကမိသားစုစီကိုလွှဲပြောင်းပေးရမယ်ဆိုတာကိုအလုတ်အကင်ရှာဖွေရေးအေဂျင်စီတွေနဲ့အလုတ်သမားတွေကထက်သွင်းချုပ်ဆိုရမှာဖြစ်ပါတယ်။ဒါကိုအလုတ်အကင်ရှာဖွေရေးအေဂျင်စီတွေကအဓိကတာဝန်ယူရမှာလို့မြမအလို့သမားရေးရာဌာနရဲ့အရာရှိတဦးက VOA ကိုပြောပါတယ
်ဒီဘလုတ်ကန်ဆိုင်ရာအေဂျင်စီတွေကတာဝန်ယူပြီးတော့မှဟိုကျွန်တော်တို့လက်ရှိကြီးကြပ်ဆောင်ရတာပေါ့နော်ကျွန်တော်တို့ကအလို့သမားကိုခိုင်းရိုက်ကြီးကြပ်တာတယ်ကျွန်တော်တို့ကအေဂျင်စီကိုပဲအကျွန်တော်ကြားချက်ထုတ်တာဒီအေဂျင်စီကတာဝန်ယူပြီးတော့လုပ်တဲ့ရှင်းလင်းသွားတဲ့အလို့သမားနဲ့လိုအပ်တဲ့အဓိကဝတ်စာချုပ်ကိုသူတို့ချုပ်ပြီးထွက်မှာဖြစ်ပါတော့
လာစာရဲက200ရာခိုင်နှုန်းကိုအခွန်ဆောင်ရမယ်လာစာရဲ့25ရာခိုင်နှုန်းကိုနေရက်ပြန်ပို့ပေးရမယ်ဆိုတဲ့ကိစ္စဟာလက်တလောမှာအငင်းပွားစရာကိစ္စဖြစ်လာကြောင်းထိုင်းချီဆိုင်ရခိုင်အလုသမားများအဖွဲ့ရဲ့ဒါရိုက်တာကိုအောင်အောင်က VOA ကိုပြောပြပါတယ်ထိုင်းကမြန်မာအလုသမားတွေဘန်သွားတဲ့အခါဖြစ်လာတဲ့ဘာသာစကားအခက်အခဲပြီးတော့လွတ်လပ်စွာငွေလွှဲပြောင်းခွင့်အပါအဝင်တခြားအခက်အခဲတွေအများကြီးရှိနေကြောင်းသူကပြောပါတယ်
ဒီပရမတ်ကြီးတို့ခေါင်းတို့ထုတ်ပြန်ကြည့်ရင်တရားရှိနေဆိုလို့ရှိရင်တော့သူတို့ကဒီစင်မရခိုင်လူကိစ္စလို့ငွေပုံငွေလေးကိစ္စပေါ့နော်တရားဝင်ငွေလေးပို့ချပေးရမယ်ဆိုတော့အဲ့ဒီဟာကိုအမြင်တဲ့အခါကျတော့သူတို့စောင့်ထုတ်ပေးတဲ့နေရာတွေကအကျက်ခံလာတာပေါ့ဒီပြဿနာတွေကိုပြန်ကြည့်မယ်ဆိုလို့ရှိရင်တော့ရေတိုအနေနဲ့ကတော့လုံနေနေမယ်ဒီရှင်မာတို့ထိုင်းနိုင်ငံမှာရှိတဲ့အခြေရမဟုတ်တဲ့စုခွေတွေကလည်းဒီဟာကိုစောင့်ကြည့်နေတယ်ပေါ့ငွေလေးမပို့ရဆိုတာကလူ့သမားတွေကိုသူ့ငွေကိုသူပို့ချင်ပို့မယ်မပို့ချင်မပို့ဘူးလည်းလည်းသာစမှာကွန်ပျူတာကြီးပေါ့ဒီဥလိနာကျောင်းဝကြီးမဲ့လို့ရှိရင်ဒါရှုဖို့မှုတစ်ခုဖြစ်တယ်လူခွင့်ရကြီးမဲ့လို့ရှိရင်လည်းဒီလိုကြီးလည်းလည်းမှုတွေကိုရှုဖို့မှုတစ်ခုဖြစ်တယ်ပေါ့
ဟွန်ဒီလုပ်ငန်းတွေကိုပြည်တွင်းမှာဖမ်းဆီးနေတယ်လို့ပြည်ပရောက်မြန်မာတွေကအခွန်မဆောင်တဲ့အခါနေရက်ကိုသတ်မှတ်ပမာဏအတိုင်းမလွှဲပြောင်းတဲ့အခါမျိုးမှာတန်ယုံကပတ်စပို့တက်တန်းမတိုးပေးတာအလုသမားကတ်လျှောက်လို့မရတာတွေကြုံတွေ့နေရပါတယ်အစိုးရတရက်ကရွှေပြောင်းအလုသမားတွေဘယ်လိုအခက်အခဲတွေနဲ့ကြုံတွေ့နေရသလဲဆိုတာနဲ့ပြဿနာရဲ့အရင်အမြစ်ကိုအရင်ကြည့်သင့်ပြီးအခွန်နဲ့ဝင်ငွေအတွက်ဖိအားပေးမလုပ်သင့်ကြောင်းပြည်ပရောက်မြန်မာအဖွဲ့အစည်းတွေကပြောနေကြပါတယ်ခင်ဗျာ